ကချင်ပြည်နယ်ဖားကန့်ဒေသမှာတရားမဝင်ကြောက်စိမ့်တူးရင်လက်ဝဲထားရှိရင်ထောင်ဒဏ်တစ်နှစ်ကနေခုနှစ်နှစ်ထိချမှတ်မယ်ဆိုတဲ့တားမြစ်မိတ်ထုတ်ပြန်လိုက်တာကြောင့်တပိုင်းတနိုင်လုတ်ကင်စားတောင်းနေတဲ့ဒေသခံတွေနဲ့ရင်မစေးကြောက်ရှာဖွေသူတိတ်နဲ့ချီပြီးတော့ထိခိုက်မဲ့အခြေအနေရှိနေပါတယ်။ဒီကန့်တက်ချက်အတိုင်းတင်းတင်းကြပ်ကြပ်ဆောင်ရွက်လာမယ်ဆိုရင်ဒေသတွေမှာရာဇဝတ်မှုထူပြောလာတာနဲ့စန္ဒပြတာတွေလည်းဖြစ်ပေါ်လာနိုင်တဲ့အကြောင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကစုံစမ်းတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ဖားကန်ဒေတာမှာရင်မစေးကြောက်ရှာဖွေသူတွေကြောင့်ကြောက်စင်းတူးဖော်တဲ့ကုမ္ပဏီတွေထိခိုက်ကြောင်းအမျိုးသားလွတ်တော်မှာဩဂုတ်လအတွင်းကဆွေးနွေးခဲ့ပြီးတဲ့နောက်ဒီလိုတားမြစ်ကန့်သတ်တာတွေဆောင်ရွက်လာတာဖြစ်ပါတယ်။လောလောဆယ်ကြောက်စင်းလုပ်ငန်းအပေါ်ကန့်သတ်လိုက်တဲ့အခြေအနေကိုဖားကန်ဒေတာကဌာနတိုင်းရင်းသားတဦးဖြစ်တဲ့ဦးလမောင်လာကြောင်ကအခုလိုပြောပါတယ်
။ဟိုတရားမဟုတ်ဘဲနဲ့ကြောက်စင်းတူးဖော်လို့ရှိရင်ပြီးတော့အဲကြောက်စင်းလက်ဝဲထားလို့ရှိရင်ထောင်၃ရက်ကနေ9ရက်ဆိုပြီးအမကြီးဟိုရေးချိတ်ထားတယ်လေ။အဲ့မျိုးလေအုတ်ချုပ်ရေမှုရုံရဲ့ရှေ့မှာပေါ့ပြီးတော့ကြောက်စင်းရုံရှေ့မှာအဲ့လိုရေးတက်ထားတာတွေ့ရတယ
်။ဒီလိုထုတ်ပြန်လိုက်တာကြောင့်ဒေသခံဌာနတွေအတွက်ပါအခက်အခဲတွေ့လာနိုင်တယ်လို့ဆက်ပြောပါတယ
်။ကျွန်တော်တို့ဌာနသားတွေကလည်းဒီအကြောက်စင်းကိုပဲအဓိကထားတော့တာလေ။ဟိုအရင်တော့ကကြတော့တောင်ရလောက်တာတော့ဥယျာဉ်လောက်တာတော့ရှိတယ်။ဒါပေမဲ့အခုကုမ္ပဏီဖြစ်ရောက်လာတဲ့အခါကျတော့ကျွန်တော်တို့ဒီဥယျာဉ်တွေပါတော့အလုံးဟိုကြောက်စင်းကုမ္ပဏီတွေကဟိုနီးမျိုးစုံတုံးပြီးတော့တင်းလိုက်တာတော့အဲ့တော့ကုမ္ပဏီထောင်လိုက်တော့ရှိတဲ့ခါကျတော့ကျွန်တော်ဌာနေသားလည်းခုဘာမှလုပ်ကင်စားတော့မယ့်မြေနေရာလည်းမရှိတော့လေဒီဘာမှမဟုတ်တဲ့ကြောက်စိမ့်လေးကိုတော့မှကျွန်တော်အဲ့လိုရှာဖွေစားတော့နေတော့ကိုအစိုးရကအဲ့လိုလုပ်လိုက်တဲ့ဆိုတဲ့ခါကျတော့ဒါတမင်တက်တဲ့ကျွန်တော်တို့ကိုအလိုင်းကျင့်တယ်လို့ပဲအဲ့လိုပဲပြောရမလို့ဖြစ်နေပြီလေ
လောလောဆယ်မှာတော့ရင်စည်းကြောက်ရှာဖွေတာနဲ့ကြောက်စိမ့်ရောင်းဝယ်တာတွေဟာဆက်လက်ဆောင်ရွက်နေစေရှိပြီးအာဏာပိုင်တွေဘက်ကတဖြည်းဖြည်းချင်းတင်းကျပ်လာမဲ့အခြေအနေရှိကြောင်းလည်းသုံးသပ်ပါတယ်ဖကန့်ဒေတာကအလွတ်သတင်းတော့ကိုစုံမိုးထက်ကတော့ဒီလိုတားမြစ်လိုက်တာကြောင့်ဖကန့်ဒေတာအတွင်းမှာနေထိုင်တဲ့တိမ့်နဲ့ချီတဲ့ပြည်သူတွေကိုထိခိုက်စေနိုင်ကြောင်းပြောပါတယ်
။ထိခိုက်တာကတော့ကျွန်တော်တို့ကုမ္ပဏီအလုံးအကုန်ထိခိုက်တယ်ကွာ။ဘာလို့လဲဆိုတော့ဒီမှာရေမစေးဘူးပဲအခြေခံပြီးတော့ဒီမှာရှိတဲ့ဒေတာကနေစာဝတ်တွေဒါတော့ပဲအထိကထားလို့ရတာလေ။တော်သိတူဖို့ရေကုမ္ပဏီဒီကဟိုသူတို့ license ရှိတဲ့သဘောမျိုးဖြစ်သွားပြီးတော့ကြောက်ကိုတည်ခွင့်ပြုခွင့်ရတယ်ကွာ။ကျွန်တော်တို့ကျန်တဲ့သာမန်လက်လုပ်တဲ့စားကြည့်ကြည့်ရရေမစေးရှာလို့ရတဲ့ကြောက်ကိုတော့မှကျွန်တော်တို့ကဒီထဲမှာခိုင်ဆောင်ပြီးတော့ရောင်းဝယ်ခွင့်မရှိဘူးဆိုတော့အဲ့ဒီသဘောတက်ရောက်သွားတာလေ။ဦးရီအားဖြင့်ကျွန်တော်တို့ဒီမော်ထဲမှာလူဦးရေအလုံးပေါင်းတန်းကျော်ရှိရပြ။ကျွန်တော်တို့ဒီခမန်းစင်းကောက်တာတန်းတန်းကျော်ဆိုတဲ့နေရာမှာရှင်းပြောရလို့ရှိရင်90ရာခိုင်နှုန်းထိခိုက်တယ်
။အနာပိုင်တွေဘက်ကတင်းတင်းကြပ်ကြပ်ကင်တွယ်လာမယ်ဆိုရင်တော့ဖြစ်ပေါ်လာနိုင်တဲ့အခြေအနေကိုကိုစုံမိုးထက်ကအခုလိုဆက်ပြောပါတဲ
့။ဘလူလာအဲ့တဲ့ဒူးကျဲလုပ်ငန်းတွေအများကြီးဟိုဖြစ်ထွန်းလာနိုင်နေကြ။နောက်ပိုင်းဆိုရင်ဆန္ဒပြပွဲတွေကတော့ဖြစ်လာပဲနေထားရှိတယ
်ဒီတားမြစ်ချက်ဟာဒီနှစ်ဇန်နဝါရီလ29ရက်နေ့ကအရင်ဆိုးရသက်တမ်းကုံဆုံးကန်ဒီအချိန်မှာပြည်တော်စုလွှတ်တော်ကထက်မှန်အကြီးပြုလိုက်တဲ့ကြောင်းမြဲဥပဒေအရထုတ်ပြန်တာဖြစ်ပါတယ်ဖားကန်ဒေတာကမြို့သားလွှတ်တော်ကိုယ်စားဥက္ကမောင်မြင့်ကတော့ဒီဥပဒေကိုပြန်လည်ပြင်ဆင်ဖို့အတွက်ဆောင်ရွက်သွားမယ်လို့ပြောပါတယ
်ကျွန်တော်ကမြို့သားလွှတ်တော်တရားစတဲ့နဲ့တဘာပတ်ဝန်းကျင်နဲ့ပါလေဒီနေ့လည်းအဲ့ဒီအတွက်ဆွေးနွေးပါတယ်အဓိကကတော့ကျွန်တော်တို့ကဒီဥပဒေမတော်လို့ယူကျွန်တော်ပြင်ဖို့လုပ်နေကြတယ်။ပြင်ပြီးတော့မှကျွန်တော်တို့ကဥပဒေရောင်းကျွန်တော်ပို့ထားပြီ။ဥပဒေရောင်းပြန်ပြလာမှမယ်။အဲ့ဒီမှာပါကျွန်တော်ကနည်းဥပဒေပြန်ဆွေးရမယ
်။ပြီးခဲ့တဲ့ဩဂုတ်လ15ရက်နေ့ကအမျိုးသားလွှတ်တော်မှာကြောင်းမြတ်တူးဖော်ရေးလုပ်ကွက်တွေကိုရင်မစေးကြောက်ရှာဖွေသူတွေကဥပဒေနဲ့ကျူးကျော်နေတာကြောင့်ကုမ္ပဏီပိုင်ရှင်တွေရင်ဆိုင်နေရတဲ့ပြဿနာကိုဘယ်လိုဖြေရှင်းဆောင်ရွက်မလဲလို့ရှမ်းပြည်နယ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးကျော်နေနိုင်ကမေးမြန်းခဲ့တာဖြစ်ပါတယ်။ဒီမေးခွန်းကိုစီမံကိန်းနဲ့ဗန္ဓာရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးမမောင်ဝင်းကဒီလိုဖြစ်ပျက်နေတာဟာဒေတာတွင်တရားဥပဒေစိုးမိုးမှုမရှိတာကြောင့်ဖြစ်ကြောင်းနဲ့ဥပဒေမဲ့လုံရက်တွေကိုရှင်းလင်းဖို့အတွက်အုပ်ချုပ်ရေးအဖွဲ့အစဉ်စင်ကရဲတပ်မတော်နဲ့ညှိနှိုင်းဆောင်ရွက်နေကြောင်းဖြေကြားခဲ့ပါတယ်